တရုတ်နိုင်ငံဘောလုံးအဖွဲ့ချုပ်ဥက္ကဋ္ဌဟောင်းကိုဒေါ်လာ11တန်းကျော်လက်ငွေယူမှုနဲ့ထောင်ဒဏ်တသက်ချမှတ်လိုက်ပါတယ်။ရဟန်းနိုင်ငံတကာစိတ်ကန်းအကြီးအကဲတာဝန်ကို2010ခုနှစ်ပိုင်းတွင်မှာတာဝန်ယူခဲ့ပြီးတော့2019ခုနှစ်မှာတရုတ်ဘောလုံးအဖွဲ့ချုပ် CFA ဥက္ကဋ္ဌဖြစ်လာသူချန်ရူရန်ဟာ2020ခုနှစ်ကနေ2023ခုနှစ်အထိတာဝန်ယူခဲ့တဲ့အလုပ်တွေမှာ project contract ပေးတာလုပ်ငန်းရင်းနှီးမြှုပ်နှံတာအားကစားပွဲအစီအစဉ်တွေလုပ်တဲ့နေရာတွေမှာလုပ်ပိုင်ခွင့်သုံးပြီးတော့အလွဲသုံးစားလုပ်ခဲ့တယ်လို့ဟူဘေနယ်တရားရုံးတစ်ခုကဆုံးဖြတ်ခဲ့ကြောင်းရှင်းဝါသတင်းကဖော်ပြပါဗျာ။အဲ့လိုမယော့ဩဇာတုံးပြီးတော့ဒေါ်လာ11တန်းကျော်နဲ့ညီများတဲ့ယွမ်ငွေ81တန်းကျော်ဖို့ငွေချင်းနဲ့တမိုးကြီးပစ္စည်းတွေလက်ခံခဲ့တယ်လို့လည်းတရားရုံးကပြောပါတယ်။တရုတ်နိုင်ငံမှာ2022ခုနှစ်ကစပြီးတော့ဘောလုံးအဖွဲ့ချုပ်အစင်းမြင့်တာဝန်ရှိသူ12ယောက်ကျော်ကိုလက်စားမှုနဲ့ပြစ်ဒဏ်တွေချနေတာမှဘောလုံးအဖွဲ့ချုပ်ဥက္ကဋ္ဌဟောင်းကိုထောင်ဒဏ်တသက်ချလိုက်တာပါ။တရုတ်ဘောလုံးလောကကိုအကြီးအကျယ်ထိခိုက်အောင်သူလှုပ်ခဲ့တယ်လို့တရားရုံးအပြောကိုကိုးကားပြီးတော့ရှင်းဝါသတင်းကဖော်ပြပါရယ်2012ခုနှစ်တုန်းကလည်းတရုတ်ဘောလုံးအဖွဲ့ချုပ်ဥက္ကဋ္ဌဟောင်း2ယောက်ကိုလက်စားမှုနဲ့ထောင်ဒဏ်10နှစ်ခွဲစီချမှတ်ခဲ့ပါရယ်ရှင်